ဟုတ်ကဲ့မနေ့ကထုတ်ပြန်တဲ့ဒီကြေညာချက်ဘာကြောင့်ထုတ်ရတာကိုဒီမွန်ပြည်သက်ပါတီအစုအဖွဲ့ရဲ့ပြောခွင့်ရလည်းဖြစ်ဒုတိယခေါင်းဆောင်လည်းဖြစ်တဲ့နိုင်ပညာလည်းကအခုလိုစရှင်းပြပါတယ
်ဒီက NGO မှာဒီလိုမရတာလည်းပါမယ်ဒီအခင်းကြီးမှာမျိုးဒေါ်လာရေးရလည်းထပ်ပြီးတော့ပေါ်ပေါက်လာတယ်ဆိုတော့ဒီအကြောင်းရင်းတစ်ခုတိုက်ဆိုင်သွားတယ်လို့ပဲယုံကြည်တယ်အခုဒီနိုင်ငံကြီးတက္ကနာကိုနိုင်ငံကြီးနီးလာရတော့ဘာတော့ဒီစစ်ကောင်စီနဲ့လက်ထက်မှာလုံးဝတော့ဖြစ်နိုင်မှာမဟုတ်ဘူးလို့ကျွန်တော်တို့မြင်တယ်။ဒါဖြစ်လို့ဆိုတော့ကျွန်တော်တို့တုံးကြိမ်လုံးလုံးဆွေးနွေးဖြစ်ခြင်းမှာတိကတက္ကိစနဲ့ပတ်သက်ပြီးတော့တော်တော်လေးကိုသဘောထားကွဲလွဲတယ်။သူတို့ရဲ့သဘောထားကနိုင်ငံကြီးဆွေးနွေးပွဲတစ်ဆုံးတည်းရသဘောတူချက်ရပြီးတော့ဒီချင်းပြောရတဲ့လူငယ်တွေကိုတံတော်တွေကိုဝင်ခိုင်းတယ်။နောက်တကြီးပိုင်းလူကြီးပိုင်းတွေကြတော့ပါတီထားဖြစ်ပေါ်ရင်တော့ဖြစ်ပုံစံနဲ့ပဲတော်နေဆိုတော့ဘယ်လိုမှလည်းဖြစ်နိုင်မှာမဟုတ်ဘူးဆိုရင်တော့ဒီမြင်တဲ့အပေါ်မှာကျွန်တော်တို့ကဒီပါတီညီနက်ကမှသင်ပြတယ
်ဒါအပြင်မနေ့နှစ်ကုန်နဲ့ဒီနှစ်ဆန်းလုပ်ခဲ့တဲ့ဒီမွန်ပါတီညီလာခံတဲ့အမြင်ကွဲခဲ့ပုံကိုလည်းဒီအဖွဲ့ဒုအဖွဲ့ခေါင်းဆောင်တစ်ဖြစ်တဲ့နိုင်ပညာလည်းကအခုလိုပြောပါတယ
်အမြတ်ပါတီတစ်ခုလုံးအနေနဲ့ဒီအမြင်ပေါ်မှာဒီမိတ်ဒီချင်းကတမတော်စီကောင်စီကိုလက်နက်ကိုင်တိုက်ပွဲဝင်ဖို့တော့ပါတီတစ်ခုလုံးအနေနဲ့တော့ဆုံးဖြတ်ချက်ကြမလာဘူးပါတီအနေနဲ့အများစုဒီစီကောင်စီနဲ့ပိုင်တဲ့ဆွဲအနေနဲ့ပဲဆက်လက်ပြီးတော့ဆက်ဆံသွားမယ်ကျွန်တော်တို့အမြင်ပေါ်ထားလာတော့ပိုင်တဲ့ဆက်ဆံလဲကျွန်တော်တို့ဒီလူလူကိုကာကွယ်နိုင်တဲ့အခြေအနေမရှိသေးဘူးအပြင်လို့ဆိုတော့အခုနေအချိန်ကဒီစီရင်ချက်မှမဟုတ်တဲ့ဒီဝါဒီဒူဒူနေအိမ်ပေါ်မှာစတက်ကနေပြီးတော့အော်လိုမက်ကြီးနဲ့လေရင်နဲ့ပုံတွေကြည့်ရရှင်လို့ဆိုတော့ကျွန်တော်တို့အနေနဲ့စိုက်ပွဲဝင်တဲ့မိန်းမတွေကလွယ်ပြီးတော့အချမ်းမြမ်းရှိတော့ဘူးလို့ဒီနေတဲ့ပုံမှာယူချက်သူယုံချက်ရတဲ့ချက်သူတွေကောင်းဆောင်တဲ့ပါတီရဲ့ပေါ်တပ်မှုတပ်ပေါ်တွေဆူဆီပြီးတော့မြန်မာပြည်ပါတီအားဆရာနာရှင်တိုက်ချည်ရေးဆိုပြီးတော့ကျွန်တော်တို့ကထုတ်ပြန်ကြေညာခြင်းဖြစ်တယ
်ဒီထုတ်ပြန်ချက်အပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ပါတယ်
ဒီပြည်သက်ပါတီရဲ့တက်ဆိုင်ရာခေါင်းဆောင်များနဲ့ဆက်သွယ်မှုရရှိပြီးဖြစ်ပါတယ်ကျွန်တော်ခေါင်းဆောင်ပိုင်းကဟောအများစုကဟောအမတိပဲနဲ့ထွက်လာတဲ့ကြေညာချက်ဖြစ်ပါတယ်ဒါလိုပါပဲဘက်မှာပိုးဘက်မှာဖြစ်နေတဲ့ကိစ္စမှာလည်းတချို့သောသူတို့လုံဆောင်မှုတွေကြောင့်လုံဆောင်နေတဲ့ခါမျိုးတွေရှိတယ်ဆိုတာသိရပါတယ်အဒီအားလည်းတချို့သောအဖွဲ့အစည်းတွေကအနှဲငယ်ရဲ့လုံဆောင်ချက်ပဲဖြစ်မယ်လို့ကျွန်တော်ခံမရပါတယ်ထမဆက်သွယ်ဆောင်ရွက်နေပါတယ်မွန်ပြည်သက်ပါတီရဲ့ကျွန်တော်တို့ခေါင်းဆောင်ပိုင်းကတော့ဒါတွေလှုပ်ဆောင်ခဲ့ခြင်းမရှိဘူး SCA အတိုင်းပဲလိုက်နာသွားမယ်ဆိုတာလည်းကျွန်တော်တို့သိရပါတယ
်အဲ့တော့အပြစ်ရထားတဲ့မွန်ပြည်သက်ပါတီကနေခွဲထွက်တဲ့သဘောလားလို့မေးရမှာတော့ရှေ့ဆက်ဖြစ်နိုင်ပုံကိုပါဘိုလ်လုံးမှုဆောင်ဖွဲ့ဝင်လည်းဖြစ်တဲ့နိုင်ပညာလည်းကအခုလိုဆက်ရှင်းပြပါတယ
်ဒီပါတီရဲ့နိုင်ငံရေးလမ်းကျင်လုပ်ငန်းလမ်းကျင်အဖွဲ့အစည်းပေါ်မှာစီးပွားရေးတောင်းလို့ရတော့ကျွန်တော်တို့ကအတူတူပါပဲဒါပေမဲ့နီလန်ချင်းမတူလို့ကျွန်တော်တို့ကနီလန်တစ်ခုကိုဖောက်ထွက်ပြီးတော့လုံဆောင်အောင်ကောင်းတဲ့ပေါ်အချင်းချင်းဖြစ်တယ်ဒီပါတီကနေခွဲထွက်တဲ့ပုံဖွဲ့စည်းပုံစံနေတော့မဟုတ်ဘူးပါပဲလုံးလုံးတဲ့ CC 3ရောက်ပါမယ် CC 6ရောက်ပါမယ်လာတော့ဒီကြားထဲမှာဒီပြည်ညာကျန်ချက်ထုတ်ပြီးနောက်ပိုင်းမှာခြားဘုံကုန်ပြီးဒီဘလောက်ပါဝင်လာနိုင်မလဲဆိုတော့ဒီကြားမသိသေးပါဘူး။ဟိုတာရင်မှုတွေတူတာရင်မှုတွေတော့ပါလာတယ်။ဒီတာရင်ကဘလောက်ပါမယ်လို့ဆိုတာသူတို့ရဲ့ယုံကြည်ချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့နဲ့လာရောက်ပြီးတော့ဖက်ဒရယ်ဆောင်ရွက်ပူးပေါင်းပါဝင်လာမှာဒီမျိုးတော်လာရေးအင်အားစုတွေနောက်ပြီးတော့ကျွန်တော်တို့အခေယူနဲ့ညီချင်းဖြစ်ဆက်နေလို့ဆိုတော့သူတို့ကျွန်တော်တို့လှုပ်ရှားလာပုံပြီးတော့အခုနိုင်နေပြီလို့ဆိုတော့ထင်တယ်ပေါ့နော်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးစီဆောင်ရွက်တဲ့နေရာမှာတိကျအနေနဲ့လုံဆောင်လို့မရဘူး။ကျွန်တော်တို့တိုင်းသားတော်လာရေးဖွဲ့စည်းမှမေဖွဲ့စည်းတွေနဲ့ရောဒီမျိုးတော်လာရေးမှပေါ်ပေါက်လာတဲ့အင်အားစုတွေနဲ့ရောကျွန်တော်တို့ကဟန်ချင်ထိစပ်ပြီးတော့ဆောင်ရွက်သွားပါမယ်။
အခုလိုမွန်ကျင်ညာချက်ပေါ် KNU ကမျိုးသားစီယုံပြောခွင့်ရဖရိုစော့တော်နီကလည်းအခုလိုတုံ့ပြန်လိုက်ပါတယ
်ဆရာနာရှင်စနစ်ချုပ်ရေးအတွက်တကယ်တရားဝင်နဲ့တတိချေချပါဝင်လာမယ်ဆိုရင်ကျွန်တော်တို့ကြိုဆိုရမှာပါလေ
ဒါအပြင် NUG အမျိုးသားညီညွတ်ရေးအစိုးရသမ္မတရုံးပြောခွင့်ရဦးကျော်စောကလည်းအခုလိုကြိုဆိုလိုက်ပါတယ
်ကျွန်တော်ကြိုဆိုပါတယ်အခုချိန်က ဒီမှာနေရမှာစစ်အာဏာရှင်စနစ်အမြင့်ဖြုတ်ဖို့အတွက်အကောင်းဆုံးအချိန်ဖြစ်ပါတယ်ပြည်သူလူထုတရားလုံးဝန်ပြည်သူလူထုအပါဝင်တိုင်းသာပြည်သူလူထုတရားလုံးအထူးတကားဟန်ချက်ညီညီတိုက်ပွဲဝင်ပြီးတော့ဒီစစ်အာဏာရှင်စနစ်ကိုအချိန်တူတောင်းတဲ့ကာလအတွင်းမှာမြင့်ထွက်နိုင်ဖို့အတွက်အကောင်းဆုံးအချိန်တစ်ခုဖြစ်ပါတယ်
ဒီကျင်းရချက်ထုတ်လာတာဟာအချိန်ကောင်းဖြစ်သလိုဒီຫນွေဥတော်လာရေးအောင်မြင်ဖို့အတွက်အင်အားကောင်းအသစ်တစ်ခုထပ်မံရရှိတာဖြစ်ပါတယ်တကယ်တော့စစ်အာဏာသိမ်းပြီးမြောက်ပိုင်းညီနောင်မှာမေဖွဲ့စစ်စင်ရေးအားသာမှုတွေထွက်လာခြင်းရခိုင်ပြည်နယ်ပါဝင်တိုက်ပွဲတွေတင်းဖြစ်တင်းချန်လာပြီးစစ်ကောင်စီစခန်းတွေပို့ပို့ဆုံးရှုံးလာရခြင်းမှာမုံဘက်မှလည်းအခုလိုစဖြစ်လာတာလို့သုံးသပ်သူတွေကပြောနေပါ